ကာဇာမှာဖြစ်ပွားနေတဲ့ပြစ်ခတ်မှုတွေကိုကြာသပတေးနေ့မှာခေတ္တရပ်ဆိုင်းထားဖို့အတွက်ကုလသမဂ္ဂရဲ့မေတ္တာရပ်ခံချက်ကိုအစ္စရေးနိုင်ငံကသဘောတူညီလိုက်ပါတယ်။လူသားချင်းစာနာမှုအကြောင်းပြချက်အရပြစ်ခတ်မှုတွေကို9နာရီကြာရပ်ဆိုင်းထားမှာဖြစ်တဲ့အကြောင်းပါလက်စတိုင်းတွေအတွက်ရိတ်ခါတွေပြန်လည်ဖြစ်တည်နိုင်ဖို့အခုလိုခွင့်ပြုတာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒါပေမဲ့ပြစ်ခတ်မှုတွေရပ်ဆဲထားပြီးတဲ့အချိန်အတွင်းစစ်သွေးကြွတွေကအစ္စရေးနိုင်ငံကိုပြစ်ခတ်တိုက်ခိုက်လာမယ်ဆိုရင်တော့လက်တုံပြန်မှာဖြစ်တယ်လို့လည်းသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စရေးဘက်ကစတင်ထိုးစစ်ဆင်တိုက်ခိုက်ခြင်းကဆက်လို့လူသေဆုံးမှုတွေတိုးများလာနေပြီးပိုရဟုနေအထိသေဆုံးတဲ့သူအရေအတွက်ဟာ213ယောက်ရှိသွားပြီလို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။အစ္စရေးနိုင်ငံအနေနဲ့ကိုယ်နိုင်ငံသားတွေအပေါ်ဟားမတ်စ်နဲ့တခြားစစ်သွေးကြွအုပ်စုတွေကရော့ကက်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတာတွေကိုကာကွယ်ပေးဖို့ဆက်လက်ပြီးလှုံ့ဆော်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောပါတယ်။အမေရိကန်ကထောက်ပံ့ထားတဲ့ Iron Dome လေကြောင်းရန်ကာကွယ်ရေးစနစ်ကအစ္စရေးနိုင်ငံသားအများပြားရဲ့အသက်ကိုကာကွယ်ပေးနိုင်ခဲ့တဲ့အတွက်ဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။